အိန္ဒိယနိုင်ငံပိုင်ဂျမူးကက်ရှမီးယားမြောက်ပိုင်းကစစ်ခန်းတစ်ခုကိုအင်ကာနေ့အစောပိုင်းကလက်နက်ကင်စစ်သွေးကြွတွေဝင်ရောက်စီးနင်းတိုက်ခိုက်မှုကြောင့်အိန္ဒိယစစ်သား9ယောက်နဲ့တိုက်ခိုက်သူ3ဦးသေဆုံးသွားပါတယ်။အိန္ဒိယနဲ့ပါကစ္စတန်ကြားပိုင်ဆိုင်မှုအတွက်ငြင်းပွားနေတဲ့ကက်ရှမီးယားဒေသမှာအိန္ဒိယစစ်ခန်းတစ်ခုကိုပြီးခဲ့တဲ့စက်တင်ဘာလတည်းတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ဆက်ဆံရေးတွေအနေဆုံးအဆင့်ရောက်နေချိန်မှာပဲအခုနောက်ဆုံးအဖြစ်ပြက်ကြောင်းနှစ်နိုင်ငံကြားတင်းမာမှုတွေပိုပြီးတော့ကြီးထွားလာမယ့်အလားအလာတွေရှိနေပါတယ်။ကရှမီးယားဒေသကကုတ်ကဲရေးစခန်း၄ခုအနက်အဓိကတစ်ခုဖြစ်တဲ့နာဂရိုတာစစ်ခန်းကိုဝင်ရောက်ဖို့စူးစမ်းရင်တိုက်ခိုက်သူတွေကလက်ပစ်ဘုံတွေတနက်တွေနဲ့ပစ်ခတ်ခဲ့ကြရတာကနိုင်နဲ့ချီအပြန်အလှန်တိုက်ခိုက်မှုအတွင်းစစ်သားတွေနဲ့စစ်သွေးကြွတွေတိုက်ဆုံခဲ့ကြတာဖြစ်ပါတယ်။နာဂရိုတာစစ်ခန်းဟာစရီနာဂါမြို့နယ်ဆက်သွယ်ထားတဲ့အဝေးပြေးလမ်းမပေါ်ကဂျမူးမြို့နယ်ကီလိုမီတာ20အကွာမှာတည်ရှိပါတယ်။ဂျမူးနယ်စရီနာဂါမြို့တွေဟာကရှမီးယားဒေသရဲ့အဓိကမြို့ကြီးတွေလည်းဖြစ်ကြပါတယ်။